ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးလက်ဖြစ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကူစလေလည်းဖြစ်တဲ့ဘရတ်ဆွန်ခွန်ဟာလာမယ့်ဇွန်လမှာမြန်မာနိုင်ငံကိုဒုတိယကြိမ်သွားဖို့ရှိပြီးတော့ခီးစဉ်အတွက်အပြုသဘောရလဒ်ထွက်လာဖို့မျှော်မှန်းထားတယ်လို့ကမ္ဘောဒီးယားနိုင်ငံ The Phnom Penh Post သတင်းစာကရေးပါတယ်။မနေ့ကလုတ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကို Mr. ဆွန်ခွန်ကအွန်လိုင်းကတက်ရောက်ပြီးတော့သူမြန်မာပြည်သွားမယ့်ခီးစဉ်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ်။အထူးကူစလေဘရတ်ဆွန်ခွန်ဟာပြီးခဲ့တဲ့မတ်လကုန်ပိုင်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်ခဲ့တာပါ။အဲ့ဒီတုန်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်စစ်ကောင်စီနိုင်ငံကြီးဝန်ကြီးဦးဝနမောင်လွင်စစ်ကောင်စီညီညွတ်ရေးအဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရာဘီရိုကိုတွေ့ဆုံခဲ့ပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ခွင့်မရခဲ့ပါဘူး။ဒေါ်ဆန်းစုကြည်ကိုတွေ့ခွင့်တောင်းပေမဲ့စစ်ကောင်စီကခွင့်မပြုခဲ့တာပါ။စစ်ကောင်စီပြောခွင့်ရသူကတော့ထိသိမ်းထားခံရတဲ့ဒေါ်ဆန်းစုကြည်အမှုရင်ဆိုင်နေရဆဲကာလာဖြစ်လို့ဆိုပြီးတော့အကြောင်းပြပါရတယ်။အခုဒီတစ်ခေါက်ခီးစဉ်မှာတော့အကြံဖတ်မှုတွေရဆိုင်ရေးထိတွေ့ဆက်ဆံမှုရှိလာရေးနောက်ကိုဗစ်ကာယောဂါကာကွယ်ဆေးလူသားချင်းစာနာကူညီမှုနဲ့အပြုသဘောဆောင်ရွက်တို့ကိုအလေးပေးသွားမယ်လို့အထူးကူစလေကပြောတဲ့အကြောင်းဖနန်ပင်ပို့သတင်းစာကရေးပါတယ်။အာဆီယံလှည့်ချဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့မြမရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်အထူးကူစလေခန့်ပြီးတော့မြမရေးကိုကင်တွယ်ဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြမစစ်ကောင်စီဘက်ကဒီချက်တွေကိုလိုက်လျှောတာမရှိဘူးဆိုပြီးတော့အာဆီယံအတွင်းမှာဝေဖန်မှုတွေရှိနေပါတယ်။အထူးသဖြင့်ကတော့ဒီ CA brief card တွေကြောင့်အိုးအိမ်ဆုတ်ခွာပြင်းနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးရေးကိစ္စမှာလည်းအာဆီယံကမလုံနိုင်သေးဘဲနဲ့ကြန့်ကြာနေပါတယ်။မြန်မာစစ်ကောင်စီကတော့အာဆီယံဘက်ကလူလားချက်နဲ့သူတို့ချမှတ်ထားတဲ့မူပေါင်းကွဲလဲနေတာကြောင့်မလို့အခုလိုမျိုးကြန့်ကြာနေရတာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောထားပါတယ်။